နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပြည်လေနှစ်ခုမှာမတ်လတုန်းကတနက်နေ့ဝင်ပစ်ခတ်ခဲ့မှုနဲ့ဆွဆွဲခံထားရတဲ့ကိုယ့်အကိုလူဖြူကြီးစိုးဝါဒီဖြစ်ကြေညာထားတဲ့သူကိုနယူးဇီလန်အနာပိုင်တွေကအကြမ်းဖက်ဝါဒဆွဲလို့ရဲ့ကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီပစ်ခတ်မှုတွေကြောင့်လူပေါင်း52ယောက်သေဆုံးခဲ့ရတာပါ။ Australian နိုင်ငံသား Brenton Tarrant အပေါ်ဒီကနေ့တရားစွဲဆိုချက်တစ်ခုဟာ2002ခုနှစ်တုန်းကနယူးဇီလန်မှာပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်ဝါဒနှင့်ဤဥပဒေအရပထမဆုံးတရားစွဲဆိုမှုလည်းဖြစ်ပါသည်။နယူးယောက်နဲ့ဝါရှင်တန်ဒီစီတို့မှာ2001ခုနှစ်စက်တင်ဘာလ9ရက်နေ့တုန်းကအယ်ဆိုက်ဒါအဖွဲ့ရဲ့ကျန်းဖက်တိုက်ခိုက်ခံရပြီးတဲ့နေ့နယူးဇီလန်မှာလည်းဒီလိုဥပဒေကိုပြဋ္ဌာန်းခဲ့ရလဲဖြစ်ပါတယ်။နောက်ထပ်ဆွဲချက်တွေကတော့ဒီလအစောပိုင်းတုန်းကဝေးပြူသူတယောက်ဆေးရုံမှာတိတ်ဆုံးသွားတဲ့အတွက်လူသတ်မှုတစ်ခုအပြင်လူသတ်ဖို့ကြိုးစားမှုဆိုင်ရာနောက်ထပ်ဆွဲချက်နှစ်ခုလည်းပါဝင်ပါတယ်။အယ်နိုးနဲ့လင်းဝတ်ပလီနှစ်ခုမှာမတ်လ15ရက်နေ့တုန်းကတနက်နေ့ဝင်ပစ်တဲ့အချိန်အသက်28နှစ်အရွယ်တဲရန်ကသူ့ခေါင်းမှာပတ်ထားတဲ့ကင်မရာနဲ့ရိုက်ယူပြီးတော့ Facebook ပေါ်မှာ live လွှင့်ခဲ့ပါသေးတယ်။သူ့ကိုလက်ရှိမှာလုံခြုံရေးအမြင့်ဆုံးအကျဉ်းထောင်တစ်ခုမှာထိမ့်သိမ်းထားပြီးတော့တရားစစ်ဆေးတာကိုရင်ဆိုင်နိုင်အောင်စိတ်ကြမ်းမာရေးကောင်းရလားဆိုတာကိုစစ်ဆေးနေပါသေးတယ်။ဂျွန်လာ14ရက်နေ့မှာသူ့ကိုနောက်တစ်ချိန်ရုံးထုတ်မှလည်းဖြစ်ပါသေးတယ်။